ယူကရိန်းပေါ်ရုရှားရဲ့ကျူးကျော်ထိုးစစ်မှုမှာရုရှားဒုံးကျည်ကိုကာကွယ်ဖို့နောက်ဆုံးမော်လေကြောင်းရန်ကာကွယ်ရေးစနစ်လိုအပ်ပါတယ်။လက်နက်တွေရယူရေးနဲ့ပတ်သက်ပြီးမိဖက်နိုင်ငံတွေနဲ့လည်းနေ့စဉ်အဆက်အသွယ်ပြုလုပ်နေပါတယ်လို့ယူကရိန်းသမ္မတဗိုလိုဒီမီဇယ်လင်စကီကပြောကြားတော့ပါတယ်။မိဖက်နိုင်ငံတွေအနေနဲ့တကယ်မိတ်ဆွေကောင်းဖြစ်တယ်ဆိုရင်မြန်မြန်လက်တွေ့လှုပ်ဆောင်ပေးဖို့လိုပါတယ်။ဘေးကအကဲခတ်ကြည့်နေရုံနဲ့မပြီးပါဘူးလို့သူ့ရဲ့ညစဉ်ပြောကြားတဲ့မင်းကွန်းမှာတင်းငွေတွေနေညဇွန်လ26ရက်နေ့ညကပြောကြားသွားခဲ့ပြီးရုရှားက24နာရီအတွင်းမှာပဲလက်နက်နဲ့82ချက်ပစ်ခဲ့တယ်လို့ဆိုပါတယ်။ဂျာမနီနိုင်ငံမှာထိပ်သီးဆွေးနွေးပွဲကျင်းပနေကြတဲ့ခေါင်းဆောင်တွေအနေနဲ့ရုရှားရဲ့ရန်လိုကျူးကျော်မှုကိုတားဆီးနိုင်မယ့်အနေအထားရှိပါတယ်လို့လည်းသူကပြောပါတယ်။ရုရှားကပြီးခဲ့တဲ့သတင်းပတ်ကုန်မှာယူကရိန်းကိုလေကြောင်းတိုက်ခိုက်မှုတိုးမြင့်လှုပ်ဆောင်ခဲ့ပြီးနိုင်ငံအရှိကျန်းကမဟာဗျူဟာကျတဲ့ Severo Donetsk မြို့ကိုလေရုရှားလိုလာတဲ့တပ်ဖွဲ့တွေလက်အောက်အလုံးစုံကျသွားပါတယ်။ဂျာမနီနိုင်ငံမှာ G7 ဆက်မှုထိပ်သီးနိုင်ငံများအစည်းအဝေးတက်ရောက်လာနေတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့ယူကရိန်းနိုင်ငံ Kiev မြို့တော်ကိုရုရှားကဒုံးကျည်နဲ့ပစ်ခတ်တိုက်ခိုက်မှုကိုရင်ကျွန်းပြီးဒါသူတို့လူရိုင်းဆန်တဲ့လုပ်ရဖြစ်တယ်လို့ပြောကြားသွားခဲ့ပါတယ်ခင်ဗျာ။